ူပေါင်း20မြောက်တည်ဆုံသွားခဲ့ရတဲ့အကြံဖက်တိုက်ခိုက်မှုကျူးလွန်ခဲ့ကြတဲ့ IS Islamic စစ်သွေးကြောင့်ခုနှစ်ယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံတက္ကမြို့တရားရုံးတစ်ခုကမနေ့နိုဝင်ဘာလ29ရက်နေ့မှာပေးထမ်းစီရင်ချက်ချလိုက်ပါတယ်။2016ခုနှစ်ကဒီဖြစ်ရပ်ဟာအဆိုးဆုံးဖြစ်ခဲ့ပြီးတော့လူသေဆုံးသူအများစုကတော့နိုင်ငံသားသားတွေဖြစ်ပါတယ်။တက္ကမြို့ထဲမှာအခုလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့အကြောင်းဆက်ပြီးတော့ပြောပြချင်ပါတယ်ရှင်။တရားခံတွေကိုပေးထမ်းစီရင်ချက်ချပြီးတဲ့နောက်မှာတရလို့ရှိနေကိုလမ်စာဝါခန်းကသတင်းတောက်တွေကိုအခုလိုပြောပါတယ
်သူတို့ပေါ်ဆွဲထားတဲ့ပြစ်မှုတွေဟာတန်လျာဖြစ်เสียမှရှိအောင်ကိုတက်တည်ခံလုံးပါတယ်တရားရုံးကသူတို့ကိုအမြင့်ဆုံးပြစ်ဒဏ်ပေးလိုက်တာပါ
ပြစ်မှုကျူးလွန်ကြောင်းဆွဲဆိုထားတဲ့သူ၈ယောက်ရှိခဲ့ပေမဲ့တယောက်ကိုတော့တင်ရသေးလွတ်ပေးလိုက်တဲ့အကြောင်းကိုလည်းသူကပြောပါတယ်တိုက်ခိုက်ရေးသမားတွေကိုတင်နှံပေးတာနဲ့လက်နဲ့ဖောက်ခွဲရေးပစ္စည်းတွေနဲ့ရန်ပုံငွေထောက်ပံ့တာအပါအဝင်ဆွဲဆိုထားတဲ့ပြစ်မှုတွေအတွက်အယူခံဝင်သွားမှာဖြစ်တဲ့အကြောင်းတရားခန့်ရှုနေတာပြောပါတယ်။စီရင်ချက်ချပြီးတဲ့နောက်မှာတေဒန်စီရင်ခံရသူတွေဟာအလာဟုအက္ကဘာအလာသခင်ကအကြီးမြတ်ဆုံးဖြစ်တယ်လို့ဩဟစ်ခဲ့ကြတဲ့အကြောင်းမျက်မြင်သတိတယောက်ကပြောပါတယ်။ဒီတိုက်ခိုက်ရေးသမားခုနှစ်ယောက်အနေနဲ့၂ယောက်ဟာအစ္စလာမ်အဖွဲ့ရဲ့သင်္ကေတပါတဲ့ဝိပုစုတောင်းချိန်မှာစောင်းတဲ့အုတ်ထုတ်တွေကိုစောင်းထားတာကြောင့်ရဲအချုပ်ခန်းထဲမှာဓာရီဘလူးရောက်လာတယ်လို့ဆိုတာကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်။2016ခုနှစ်ဇူလိုင်လ1ရက်နေ့ကဒက္ကန်မြို့တန်တမန်ရက်ွက်လူစီကားတဲ့စားတောက်ဆိုင်တစ်ခုကိုတိုက်ခိုက်ခဲ့ကြတော့နိုင်ငံသားပို့ကုန်ထည့်ကျုပ်လုပ်ငန်းနဲ့နိုင်ငံသားလုပ်ငန်းရှင်တွေအပါအဝင်စီးပွားရေးလောကတစ်ခုလုံးခြောက်ခြားသွားခဲ့ကြရတာပါ။အပတ်ခံရသူတွေထဲမှာအီတလီ6ယောက်ဂျပန်9ယောက်အမေရိကန်1ယောက်နဲ့အိန္ဒိယလူမျိုး1ယောက်တို့ပါဝင်ခဲ့ကြပါတယ်။စစ်ဖက်ကွန်မန်ဒိုတွေကဝင်ရောက်စီးနင်းချိန်မှာအကြမ်းဖက်သမားတွေလည်းတိုက်ဆုံခဲ့ပါတယ်။တေဒန်စီရင်ခံရသူ9ယောက်ဟာမွတ်စလင်အများစုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှရီယာအုပ်ချုပ်ရေးထူထောင်ဖို့ကြိုးပမ်းနေပေမဲ့ဂျမက်ဦးမူဂျာဟီဒင်ဘင်္ဂလားဒေ့ရှ်အဖွဲ့ကဖြစ်တဲ့အကြောင်းတရားလိုရှိနေခန်းကပြောပါတယ်။ဥပဒေရေးရာဝန်ကြီးအန်နီဆူဟတ်ကလည်းအခုလိုပြောပါတယ
်ဒီစီရင်ချက်ကဥပမာတစ်ခုဖြစ်လာပါလိမ့်မယ်စစ်သွေးကြော်တွေတယောက်ကိုမှအလွတ်မပေးဘူးဆိုတဲ့သတင်းစကားပါလိုက်တာဖြစ်ပါတယ
်ဝင်ကြီးချုပ်ရှိတ်ခါစင်နာလက်ထက်မှာအစိုးမရောက်တဲ့မွတ်စလင်နိုင်ငံဆိုတဲ့ပုံရိပ်ကိုထိန်းထားနိုင်ဖို့စစ်သွေးကြော်အုပ်စုတွေကိုနှိမ်နှင်းဖြိုခွဲလာခဲ့ပါတယ်စားသောက်ဆိုင်ကိုတိုက်ခိုက်ခံရပြီးတဲ့နောက်မှာရက်တပ်ဖွဲ့ဝင်တွေကအကြမ်းဖက်သမားတွေပုန်းခိုနေတယ်လို့တန်တရားရှိတဲ့နေရာတွေကိုဝင်ရောက်စီးနင်းခဲ့တာမှာတိုက်ခိုက်မှုကိုကူညီတယ်လို့ယူဆရသူဒါဇင်နဲ့ချီတဲ့စစ်သွေးကြွားတွေသိဆုံးခဲ့ပါတယ်။အဖမ်းခံရသူတွေလည်းယာနဲ့ချီပြီးတော့ရှိခဲ့ပါတယ်။စီးနင်းမှုတင်မှာကြာဆုံးသွားခဲ့တဲ့ရက်တပ်ဖွဲ့ဝင်တဦးရဲ့ညီကိုတော်ဆက်သူရှန်စုစမန်စန်းကအခုလိုပြောပါတယ
်။အခုလိုတရားကြတ်တဲ့စီရင်ချက်တွေကျွန်တော်တို့ဝမ်းသာပါတယ်။ဒီစီရင်ချက်အတိုင်းအခုချက်ချင်းပြည်ထောင်စီရင်စီးတင်တယ်
ဒါပေမဲ့လို့တရားခံ9ယောက်စလုံးကစီရင်ချက်ကမမျှတာဘူးလို့ဆိုပြီးအယူခံဝင်သွားမှဖြစ်တဲ့အကြောင်းတရားခံအကျိုးဆောင်ရှင်နေဒေဝါဟိုစင်ကပြောပါတယ်။ဒီတိုက်ခိုက်မှုကို IS Islamic စစ်သွေးကြွားတွေကသူတို့လက်ချက်လို့ပြောနေပေမဲ့အစိုးရကတော့သူတို့နိုင်ငံထဲမှာ Al-Qaeda ဒါမှမဟုတ် IS Islamic စစ်သွေးကြွားလို့အဖွဲ့မျိုးတွေစိတ်ဝင်နေတာမျိုးမရှိတဲ့အကြောင်းနဲ့ပြည်တွင်းအကြမ်းဖက်တောင်းကျမ်းသူတွေကသာအဖြစ်ဖို့နေတာဖြစ်ပါတယ်။ရဲတပ်ဖွဲ့ကတော့ဒီတိုက်ခိုက်မှုကိုအစ္စလာမစ်အဖွဲ့နဲ့ချိတ်ဆက်ထားတဲ့ဂျာမစ်ဦးမူဂျာဟီဒင်ဘင်္ဂလားဒေ့ရှ်အဖွဲ့နဲ့ပတ်သက်မှုရှိတယ်လို့ပြောပါတယ်။ဒီကဖေးဆိုင်တိုက်ခိုက်မခံရခဲ့တနှစ်အတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းဘာသာရေးနဲ့နိုင်ငံရေးကိုတီးခြားထားတဲ့ကြောင့်ရေးခဲ့ကြသူတွေနဲ့နိုင်ငံသားတွေအပါအဝင်လူပုဂ္ဂိုလ်တယောက်ချင်းစီကိုဇက်တိုက်တတ်ဖြတ်ခဲ့တဲ့အမှုတွေလည်းရှိခဲ့ပြီးဒီတတ်ဖြတ်မှုတွေဟာအစ္စလာမစ်ဒါမှမဟုတ်အယ်ကိုင်ဒါတွေကသူတို့လက်ချက်ဖြစ်တယ်လို့လည်းပြောခဲ့ကြတာပါဒီအကြမ်းဖက်တိုက်ခိုက်မှုအတွက်စီရင်ချက်ဟာမှတ်တိုင်တစ်တစ်ခုဖြစ်တဲ့အကြောင်းဒက်ကာမှာရှိတဲ့အမေရိကန်သံရုံးကပြောပါတယ်ဘင်္ဂလားဒေ့ရှ်ကအခုလိုအကြမ်းဖက်တိုက်ခိုက်မှုတွေတိုက်ခဲ့ရင်းနဲ့အထူးသဖြင့်တရားဥပဒေစိုးမိုးရေးတွတ်တဲ့ကောင်းမွန်အောင်ကြိုးပမ်းနေရမှာအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ကူညီထောက်ခံသွားမှာဖြစ်တယ်လို့လည်းဒက်ကာမှာရှိတဲ့အမေရိကန်သံရုံးကပြောပါတယ်ရှင်